ဇွန်လ19ရက်နေ့မှာကြာအောင်မယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့82နှစ်မြောက်မွေးနေ့အကျိုးအခမ်းအနားကိုဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာအများအားလျက်ရဲ့တိုက်ဆိုင်ပြီးတော့စနေနေ့ကကျင်းပခဲ့ပါတယ်ပြည်တွင်းမှာသူ့ပေါ်ဝေဖန်မှုကြီးရဲ့တွေ့ကြောင့်မွေးနေ့ပွဲအခမ်းအနားမှာလူတွေစုံတင့်တလောက်မစုံဘူးဖြစ်ရတယ်လို့ယူဆမိကြောင်းပွဲကိုကူညီစီစဉ်သူတအူးကပြောပါတယ်အကြောင်းစုံကိုဆက်ပြီးတော့နားဆင်ပါရှင
်မဲလ်ဘုန်းမြို့မှာဒေါက်ဆန်းစုကြည်မွေးနေ့ပွဲကို၁၀စုနှစ်နဲ့ချီပြီးတိုက်တိုက်ဝုန်းဝုန်းကျင်းပခဲ့တာဖြစ်ပြီးဒီနှစ်82နှစ်မြောက်မွေးနေ့မှာတော့လူတွေအရင်ကလောက်စီစီကားကားမတက်ရောက်ကြဘူးလို့ပွဲကိုကူညီစီစဉ်သူလည်းဖြစ်ဩစတြေးလျအခြေစိုက် NLD မိတ်ဆွေများအဖွဲ့ဝင်လည်းဖြစ်တဲ့ဒေါ်ချောဘူကပြောပါရစေ
။အဲ့တော့ဒီနှစ်ကထူးခြားချက်တစ်ခုကတော့ဆိုတော့ဟိုမှာလည်းဟိုညင်ချင်ရေး process လုပ်နေကြတယ်ဆိုတော့ဟိုဒီမှာတော့ပို့ပြီးတော့ကြတော့လှုပ်ရှင်ကြတာပေါ့နော်။အတူတူဒီကရဲအဲ့ဒီအစိုးရတက်တဲ့လုံကဆိုလို့ရှိရင်ကျူဆူပွဲဆိုတိုင်းလိုက်နဲ့အများကြီးဖြစ်ခဲ့ကြတယ်။အကုန်လုံးဝိုင်းဝန်းပြီးတော့ကြတော့ကျူဆူရင်းနဲ့အဲ့လိုဖြစ်ပြီးတော့ကြတော့အခုဒီနေ့မွေးနေ့ကျင်းပတဲ့အခါကျတော့အန်တီတွေ့ရသလောက်ပေါ့ဟိုထဲကအထဲကခရက်တွေရိုက်တယ်လို့ပဲအန်တီထင်တယ်လေဘာဖြစ်လို့လဲဆိုတော့သူတို့ကအထဲမှာဘာတွေလုပ်နေကြလဲဘာတွေဖြစ်နေကြပြီလဲသူတို့နားထောင်နေကြအဲ့လိုနားထောင်နေကြတဲ့အခါကျတော့အထဲကဘာများဖြစ်မလဲဘာများပြောမလဲအဲ့ဒီအတန်လေးတွေသူတို့အဲ့လိုမျိုးခရက်ရိုက်လာတဲ့အခါကျတော့မွေးနေ့မှာပေါ့နော်ဒီထက်ပိုဆုံးသင့်တယ်လို့အန်တီထင်တယ်ဒါပဲအန်တီရဲ့ပတ်စင်နဲ့အမြင်မှာဟိုစုံတဲ့တော့မစုံခဲ့ဘူ
း။ဒါပေမဲ့လည်းမနေ့ကကျင်းပတဲ့မွေးနေ့ပွဲအခမ်းအနားကိုတက်ရောက်လာတဲ့ Australia လွှတ်တော်အမတ်2ဦးအပါအဝင်မြန်မာနိုင်ငံဆိုင်ရာ Australia တန်အမတ်ဟောင်းတဦးကတော့ဒေါက်ဆန်းစုကြည်ရဲ့မြန်မာဒီမိုကရေစီရေးလှုပ်ရှားမှုကိုဥဆောင်ခဲ့တဲ့အရေးအချင်းတွေကိုထုတ်ဖော်ချီးကျူးဂုဏ်ပြုခဲ့တယ်လို့ဒေါ်ချောဘူကပြောပါရယ်။နောက်သတင်းပတ်အတွင်းမြန်မာနိုင်ငံကိုသွားရောက်မဲ့ Australia အောက်လွှတ်တော်အမတ် Julian Hill ဆိုရင်ဒေါက်ဆန်းစုကြည်နဲ့ကိုယ်တိုင်တွေ့ဆုံဘူးခြင်းမရှိပေမဲ့သူ့အကြောင်းရေးသားချက်တွေကိုဖဲ့ရတဲ့အခါမှာအလွန်အရေးအချင်းပြည့်ဝတဲ့တိုင်းပြည်ခေါင်းဆောင်ကောင်းတဦးဖြစ်တယ်လို့သူယုံကြည်မိကြောင်းမွေးနေ့ပွဲအခမ်းအနားမှာပြောကြားသွားတယ်လို့ဆိုပါရယ်အလားတူမြန်မာနိုင်ငံဆိုင်ရာ Australia တန်မတ်ဟောင်း Chris Lamb ကလည်းဒေါက်ဆန်းစုကြည်နဲ့ပတ်သက်လို့သူကိုယ်တိုင်တွေ့ခဲ့ရတဲ့အတွေ့အကြုံကိုပြောပြခဲ့တယ်လို့ဒေါ်ချောပူကဆိုပါရယ်
သူကအဲ့ဒီတော့ကသူအဲ့ဒီမှာသူရှိနေခဲ့တယ်အဲ့တော့ရန်ကုန်မှာဟို1988တုန်းကအဲ့တော့သူရှိနေခဲ့တယ်ဆိုတော့သူကအဲ့ဒီရှိနေတဲ့အချိန်မှာအောင်ဆန်းစုကြည်ပြန်လာတယ်ဆိုတာလေသူကြုံပြီးတော့ကြာတော့ကြားလိုက်ရတဲ့အချိန်မှာအဲ့တော့အောင်ဆန်းစုကြည်ရဲ့သူကဒီနိုင်ငံနဲ့ပတ်သက်လို့ပေါ့နော်သူပြန်မသွားဘဲနဲ့ဒီမှာသူဘဝကိုဘယ်လိုခေါ်မလဲ sacrifice လုပ်တဲ့သဘောပေါ့အဲ့လိုမျိုးတွေ့ရတဲ့အခါကျတော့သူအရန်အော်တဲ့အကြောင်းပြီးတော့အခုအချိန်ထိဆက်လုပ်နေတဲ့အကြောင်းအဲ့ဒီဥစ္စာကိုသူတည်တည်ချာချာလေးသူပြောသွားပါတယ
်ဒီမွေးနေ့ပွဲအခမ်းအနားကိုဩစတြေးလျရောက်ကရင်ကရင်နီနဲ့ဇိုမီတိုင်းရင်းသားတွေရဲ့အတိုင်းဝိုင်းခေါင်းဆောင်တချို့လည်းတက်ရောက်ခဲ့ကြပါတယ်ဖခင်ဖြစ်သူလွတ်လပ်ရေးပြည်သူ့ကဗိုလ်ချုပ်အောင်ဆန်းနဲ့မိခင်ဒေါက်ခင်ကြည်တို့ကနေ1945ခုနှစ်ဇွန်လ19ရက်နေ့မှာဒေါက်ဆန်းစုကြည်ကိုမွေးဖွားခဲ့တာဖြစ်ပါတယ်ရှင်